စီးရီးယားမှာအဆက်ပြုတ်ကျသွားတာဟာတရားမျှတမှုအခြေခံဖြစ်ပြီးတော့နှစ်ပေါင်းများစွာမျက်နှာခံစားခဲ့ကြရတဲ့စီးရီးယားပြည်သူတွေအတွက်သမိုင်းတွင်မဲ့အခွင့်အလမ်းဖြစ်တယ်ဆိုပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်စီးရီးယားနိုင်ငံကိုကောင်းမွန်တဲ့အနာဂတ်တည်ဆောက်ဖို့အခွင့်အလမ်းရှိတယ်လို့လက်တလောအခြေအနေဟာမတိကျမှုတွေနဲ့အန္တရာယ်ရှိတဲ့အခိုက်အတန့်လည်းဖြစ်တယ်လို့ဆိုပါတယ်စီးရီးယားပြည်သူအလုံးကိုကိုစားပြုမဲ့ဖွဲ့စည်းပုံတည်တဲ့အစိုးရအသက်ပေါ်လာရေးဟာစီးရီးယားလူထုကိုယ်တိုင်ပဲဆုံးဖြတ်ရမှာဖြစ်ပြီးတော့အမေရိကန်ပြည်သူအနေနဲ့ကတော့လူသားချင်းစာနာကူညီမှုတွေနဲ့တတ်နိုင်သလောက်ကူညီသွားမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။လွန်ခဲ့တဲ့ဆယ်နှစ်ခရဲကစီးရီးယားမြို့တော်မှာပျောက်ဆုံးနေတဲ့အမေရိကန်သတင်းတောက် Austin Tears အသက်ရှင်ရှိနေတယ်လို့အမေရိကန်စွေကဘကယူဆထားပြီးတော့သူ့ကိုနေရာပြန်ခေါ်ဖို့ဆောင်ရွက်မယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။တချင်တဲ့မှာတော့စီးရီးယားနိုင်ငံမှာအကြမ်းဖက်မှုတွေကိုရှောင်ပြီးတော့ညီသက်အေးချမ်းမှုရှိစေဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းပါလေ။ဆလင်းနှစ်ပြင်းစစ်ဖြစ်ပြီးတော့အာဏာရှင်အစိုးရပြုတ်ကျသွားတဲ့နောက်စီးရီးယားလူထုအနေနဲ့တည်ငြိမ်ပြီးတော့ငြိမ်းချမ်းတဲ့အနာဂတ်တည်ဆောက်ဖို့သမိုင်းတွင်မဲ့အခွင့်အလမ်းရှိလာပြီလို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကပြောပါရစေ။